မိုးရစေဝမောင်ခူမှုနဲ့ထိုင်းနိုင်ငံကအလို့ရှိနေတဲ့တဝချိုင်းကိုမြန်မာရဲတပ်ဖွဲ့ကတောက်ကြနေမှာထိုင်းနိုင်ငံတာဝန်ရှိသူတွေထံလွှဲပြောင်းပေးရလိုက်ပါတယ်။ဗန်လန်ခေါ်တဝချိုင်းဟာထိုင်းနိုင်ငံဘက်မှမိုးရစေဝရောင်းမှုနဲ့အခြားရာဇဝင်မှုတွေကိုကျူးလွန်ပြီးမြန်မာနိုင်ငံတာချီလိမ့်မှာပုံအောင်နေခဲ့တာဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကကိုးကားပြီးထိုင်းနိုင်ငံထုတ်ဗန်ကောက်ပို့သတင်းမှာဖော်ပြထားပါတယ်။သူဟာထိုင်းနိုင်ငံမှာမိုးရစေဝနဲ့ငွေကြေးခွာခြားမှုအဓိကဆွဲချက်နှစ်ခုနဲ့တရားစွဲဆိုခံထားရသူဖြစ်တယ်လို့တာချီလိမ့်နဲ့မဲဆိုင်နယ်စပ်ကိတ်မှာလက်တွဲယူခဲ့တဲ့ထိုင်းရဲတပ်ဖွဲ့အရာရှိရဲဒုတိယဗိုလ်ချုပ်ကြီးစရာယွတ်ကပြောဆိုခဲ့ပါတယ်။မူရရာဇာတဝချိုင်းဟာ2020ခုနှစ်တုန်းကပထမတစ်ချိန်မြန်မာနိုင်ငံဘက်မှအဖမ်းခံခဲ့ရပြီးထိုင်းနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးအပ်ခံခဲ့ရပါတယ်။ဒါပေမဲ့ထိုင်းအချုပ်အခန်းအတွင်း14ရက်သာနေထိုင်ခဲ့ရပြီးပြန်လည်ထွက်ပြေးလွတ်မြောက်ကမြန်မာနိုင်ငံဘက်ကိုပြန်လာခဲ့တာဖြစ်ပါတယ်။